မြောက်ကိုရီးယားတချို့တွေကိုတေးတန်အမိန့်ချမှတ်ခဲ့တဲ့မြန်မာတရားသူကြီးရဲ့တမိဂျပန်နိုင်ငံမှာ1985ခုနှစ်ကဖြစ်ပွားခဲ့တဲ့တေဆုံးမှုမှာမြောက်ကိုရီးယားကပတ်သက်နေတယ်လို့တောင်ကိုရီးယားနိုင်ငံသားရေးဌာနကအင်္ဂါနေ့မှာအများပြည်သူသိအောင်ထုတ်ပြန်လိုက်တဲ့ညွှန်ဝေစာရမ်းမှာဖော်ပြထားပါတယ်1983ခုနှစ်ကမြန်မာနိုင်ငံကိုချစ်ကြည်ခီးစဉ်ဖြစ်လာရောက်ခဲ့တဲ့တောင်ကိုရီးယားသမ္မတချန်ဒူဝမ်အစိုးရအဖွဲ့ကိုအာဇာနည်ပိတ်မှန်မှာဘုံခွဲလှုပ်ကြံမှုကြိုးစားခဲ့တဲ့မြောက်ကိုရီးယားတချို့နှစ်ဦးကမြန်မာနိုင်ငံမှာတည်တံနဲ့ထောင်ဒဏ်အပြစ်ပေးတာကိုခံခဲ့ရတာဖြစ်ပါတယ်။အကြောင်းစုံကိုမတ်အင်ဂျင်နီကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။တောင်ကိုရီးယားနိုင်ငံသားရေးဌာနကနေမနေ့ကအများပြည်သူသိအောင်ထုတ်ပြန်တဲ့လျှို့ဝှက်သတင်းစာမျက်နှာပေါင်း23,000ထဲမှာမြန်မာနိုင်ငံနဲ့ပတ်သက်လို့တမျက်နှာပါဝင်ခဲ့ပါတယ်။အဲ့ဒါကတော့1983ခုနှစ်အောက်တိုဘာလ9ရက်အာဇာနည်ဗိမာန်ဘုံးဖောက်ခွဲမှုနဲ့ပတ်သက်ပြီးအရှင်ဖမ်းဆီးရမိခဲ့တဲ့မြောက်ကိုရီးယားတရှိဘိုမူးဇင်မိုနဲ့ဘိုကြီးကမ်မင်ချူးတို့နှစ်ဦးကိုတေတံနဲ့ထောင်ဒဏ်အမိန့်ချမှတ်ခဲ့တဲ့တရားသူကြီး3ဦးတည်းကတရားသူကြီးဥခင်ဇာမုံရဲ့သမီးဟာ1985ခုနှစ်ကဂျပန်နိုင်ငံကိုပညာတော်သွားစဉ်မှာရုတ်တရက်တေဆုံးခဲ့တာဖြစ်ပါတယ်ဦးနေဝေမဆလအစိုးရလက်ထက်ချင်းလူမျိုးတရားသူကြီးဘုံမူဟောင်းဥခင်ဇာမုံနဲ့ပတ်သက်လို့နီးစပ်သူတအုပ်ဖြစ်တဲ့အမေရိကန်ပြည်ထောင်စုမှာနေထိုင်နေတဲ့ဒေါက်တာရူဒင်းငါကအခုလိုပြောပြပါတယ
်ဘုံမူဥခင်ဇာမုံကလွတ်လပ်ရေးရဆာမှာဖွဲ့စည်းတဲ့ချင်းတက်ရင်တင်းနှစ်သုံးတဲမှာအတွင်းကြီးပူပေါ့နော်ကွက်ကဲမှုချင်းတဲမှာတော့ပထမဆုံးနီးပါးလောက်ဘုံမူကြီးဖြစ်လာတာဖြစ်တယ်နောက်ဦးနေဝင်းလက်ထက်မှာနိုင်ငံတော်ကောင်စီဝင်မှာဘုံမူကြီးပန်ကုလနဲ့ဘုံမူကြီးခင်ဇမုံတို့ပါတယ်နောက်ပိုင်းတရားသူကြီးအဖွဲ့ဝင်နိုင်ငံတော်တရားသူကြီးအဖွဲ့ဝင်တွေမှာပါလာတယ်အဲ့လိုနိုင်ငံတော်တရားသူကြီးအဖွဲ့ဝင်ဖြစ်တဲ့အချိန်မှာအာဇာနည်ဗိတ်မှန်ဘုံကွဲတဲ့ကိစ္စမြောက်ကိုရီးယားအေဂျင့်3ယောက်ကဘုံခွဲတယ်ပေါ့နော်1983လောက်ထင်ပါတယ်အဲ့ဒီဖမ်းမိတဲ့မြောက်ကိုရီးယားဘုံခွဲတဲ့လူတွေကိုနိုင်ငံတော်ဆင့်တရားစီရင်တဲ့အခါမှာနိုင်ငံတော်တရားသူကြီးဦးခင်ဇမုံရဲ့တရားရုံးကနေတရားစီရင်ခဲ့တယ်လို့ကျွန်တော်မှတ်မိပါတယ
်။သူ့သမီးကအခုဂျပန်မှာအဲဒီ1985ခုနှစ်ကတည်ခဲ့တဲ့အမှုမှာဒါမြောက်ကိုရီးယားဘက်ကပြန်ပြီးတော့လက်စားချေခဲ့တယ်ဆိုပြီးတော့အခုတောင်ကိုရီးယားဘက်ကယူဆရပေါ့နော်သူတို့အထောက်အထားတွေတွေ့ရတယ်ဆိုပြီးတော့မနေ့ကသူတို့ထုတ်ပြန်တဲ့လျှို့ဝှက်သတင်းတွေကိုအခုသူတို့အများပြည်သူသိအောင်ထုတ်ပြန်တဲ့ခါမှာပါလာတဲ့အတွက်ဒီသူ့သမီးအဲ့ဂျပန်ပညာတော်သင်သွားတဲ့အချိန်မှာတည်ဆုံးခဲ့ရတဲ့ပတ်သက်ပြီးတော့ဘယ်လိုတည်ခဲ့လဲပေါ့နော်ပြောပြပေးပါရှင
်ဟုတ်ကဲ့ကျွန်တော်အထောက်အထားတိကျတော့မသိဘူးသူဘုံမူကြီးခင်ဇမုံရဲ့သမီးကစာတော်တယ်လေတက္ကသိုလ်မှာလက်ထောက်ကတိကလာမသိဘူးလျာဂိုလျန်မုံလို့ကျွန်တော်မှတ်မိတယ်သူရဲ့အမျိုးသားကဗမာဒီမြမရုပ်မြင်တန်ကြားမှာညွန်ကြိုက်မှုအဆင့်ရောက်ရတဲ့နဲ့ဂျပန်ကိုသွားပြီးတော့တိုကျိုမှာပညာတော်တင်သွားတဲ့အခါမှာဘုံမူကြီးခင်ဇမုံကဒီနောက်ကိုရီးယားအေဂျင့်တွေကိုတည်တံပေးတယ်ဆိုတော့ဟာနဲ့နောက်ကိုရီးယားဒီထောက်လှမ်းရေးတွေကသူ့သမီးဂျပန်ရောက်တဲ့ဟာကိုခြေရာခံပြီးတော့ရီချိုးခန်းမှာတပ်ဖြတ်သွားတယ်လို့ကျွန်တော်တို့လေ့လာသိရှိခဲ့တယ်။ဒီတဲ့အတိုင်းအဲ့ဒီခက်တွေက1980ကျော်တွေကမဆာလာဦးနေဝင်းခက်ဆိုတော့တရင်ကိုလွတ်လွတ်လပ်လပ်ဖွင့်မချတဲ့အခါမှာကျွန်တော်တို့အဲ့ဒီဟာတွေလဲခုနကကျွန်တော်ပြောတဲ့ကိစ္စတွေလည်းဘေးပေါက်ကနေဒါကြားရတာပေါ့နော်
။တောင်ကိုရီးယားနိုင်ငံသားရေးဌာနရဲ့ထုတ်ပြန်ချက်မှာတော့1986ခုနှစ်မှတ်တမ်းအရအဲ့ဒီအချိန်ကဂျနီဖာဆိုင်ယာတောင်ကိုရီးယားတန်မတ်ကြီးလီဆန်အုတ်ကနေမြန်မာတန်မတ်ကြီးဦးသိန်းထွန်းနဲ့တွေ့ဆုံစဉ်မှာတရားသူကြီးဦးခင်ဇာမုံရဲ့သမီးဂျပန်နိုင်ငံမှာတိတ်ဆုံးခဲ့တာနဲ့ပတ်သက်လို့တန်တရားဖြစ်စရာတွေရှိနေတဲ့အတွက်အရေးယူဆောင်ရွက်ဖို့ပြောဆိုခဲ့ကြောင်းဖော်ပြထားပါတယ်။ဆောင်စစ်စစ်ဆေးသူတွေဟာတေဆုံးသူအမျိုးသမီးအလောင်းရှိတဲ့နေရာမှာမြောက်ကိုရီးယား secret အတိုအစတွေကိုတွေ့ရှိခဲ့ကြောင်းတောင်ကိုရီးယားတန်မတ်ကြီးကမြန်မာတန်မတ်ကြီးကိုပြောပြခဲ့တယ်လို့ဆိုပါရယ်။ဒါ့အပြင်တေချောင်းကြံစီရလောက်အောင်အထောက်အထားလည်းမတွေ့ရဘူးလို့တောင်ကိုရီးယားတန်မတ်ကြီးကပြောဆိုခဲ့ကြောင်းဖော်ပြထားပါရယ်။မြောက်ကိုရီးယားတချို့တွေအပေါ်ဖခင်ဖြစ်သူရဲ့စီရင်ချက်ကြောင့်ပြန်ပြီးလက်စားချေတာဖြစ်နိုင်တယ်လို့ယူဆကြောင်းတောင်ကိုရီးယားအစိုးရရဲ့ထုတ်ပြန်ချက်မှတ်တမ်းကဆိုပါရယ်။တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံလုံးနဲ့ဆက်ဆံရေးရှိခဲ့တဲ့သမရဦးဆန်းယူဆိုရှယ်လစ်အစိုးရလက်ထက်ချစ်ချည်ရေးခီးစဉ်ဖြစ်ရောက်ရှိလာတဲ့တောင်ကိုရီးယားသမရချန်ဒူဝမ်ကိုမြောက်ကိုရီးယားတရှို၃ဦးကအာဇာနည်ဗိမာန်မှာဘုံဖောက်ခွဲလှုပ်ကြံရမှာချန်ဒူဝမ်ကအသက်မသေခဲ့ဘဲ တောင်ကိုရီးယားအစိုးရအဖွဲ့ဝင်ဝင်ကြီး၄ဦးအပါအဝင်မြန်မာနိုင်ငံသားစုစုပေါင်း22ဦးသေဆုံးခဲ့ပြီးသမရနှင့်အတူလိုက်ပါလာသူ14ဦးအပါအဝင်ဒဏ်ရာရရှိသူသမရနှင့်အတူလိုက်ပါလာသူ14ဦးအပါအဝင်စုစုပေါင်း46ဦးဒဏ်ရာရရှိခဲ့ပါတယ်။မြောက်ကိုရီးယားတရှို3ဦးထက်ကဇင်ကီချူးကိုတော့ကော်မူးမြို့နယ်တခုတ်ပင်ကျွာမှာရဲအာဏာပိုင်တွေကအသေးဖမ်းဆီးခဲ့ပါတယ်။ဘုံမှုစင်မှုကိုတော့တေတံအမိတ်ချမှတ်ခဲ့ပါတယ်။နောက်တဦးဖြစ်တဲ့ကမ်မင်ချူးကတော့တရားရုံးမှာဖြောင်းချက်ပေးတဲ့အတွက်ထောင်ဒဏ်အပြစ်ပေးခံခဲ့ရပြီးအင်းစိန်ထောင်မှာနှစ်အကြာဆုံးအကျဉ်းသားတဦးဖြစ်2008ခုနှစ်မေလ18ရက်နေ့မှာအသေးကံစာနဲ့ကွယ်လွန်ခဲ့ပါတယ်ရှင်။